NVC နိုင်ငံသားစီစဉ်ရေးကကန်ဆောင်ထားသူတွေကို6လအတွင်းစီစစ်ပြီးနိုင်ငံသားဖြစ်အောင်ဆောင်ရွက်ပေးမှာဖြစ်တဲ့အကြောင်းလူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကပြောခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအောက်တိုဘာလ9ရက်ကနေ17ရက်နေ့အထိကျင်းပတဲ့အကြိမ်80မြောက် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအမှုဆောင်ကော်မတီအစည်းအဝေးကိုတက်ရောက်နေတဲ့ဒေါက်တာဝင်းမြတ်အေးကဒုက္ခသည်တွေဌာနပြန်ရေးအဓိကဖြစ်နေတဲ့နိုင်ငံသားဖြစ်ခွင့်ကိစ္စအကြောင်းကိုရှင်းပြခဲ့တာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ငံအပြည့်စုံပြောပြပေးပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်တွေရခိုင်ပြည်နယ်ကနေရက်ကိုပြန်နိုင်ရေးမြန်မာအစိုးရကစီစဉ်ဆောင်ရွက်နေတဲ့အခြေအနေတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကအောက်တိုဘာလ10ရက်နေ့က UNHCR အမှုဆောင်ကော်မတီအစည်းအဝေးမှာရှင်းပြခဲ့ပါတယ်။သူကိုယ်တိုင်ဘင်္ဂလားဒေ့ရှ်ကော့ဆက်စ်ဘဇာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဌာနပြန်ရေးအစီအစဉ်ကိုဒုက္ခသည်တွေကိုရှင်းပြခဲ့ကြောင်းလဲဒေါက်တာဝင်းမြတ်ကြီးကဆိုပါတယ်။ရခိုင်ပြည်နယ်သားမကအခြားမြန်မာနယ်စပ်တစ်လျှောက်ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်မှာ MVC နိုင်ငံသားစီစီရေးကတ်ရရှိထားသူတွေအနေနဲ့နိုင်ငံသားဖြစ်ခွင့်ကြာမြင့်တဲ့အချိန်ဟာအရင်လို2နှစ်မဟုတ်တော့ဘဲ6လပဲကြာမြင့်မှာဖြစ်တယ်လို့ဒေါက်တာဝင်းမြတ်ကြီးကအခုလိုပြောပါတယ်။
Myanmar holds the view that systematic documentation is
not an angle of machine ရဲ့အပုံတင်အထောက်အထားမရှိသူတွေရဲ့ပြဿနာကိုဖြေရှင်းရမှာအချက်အလက်တွေကိုစနစ်တကျပြည့်စုံဖို့အလုံးအလုံးကိုရေးကြည့်ပါတယ်ဒီအကြောင်းအရာနဲ့ဆက်ဆက်ပြီးပြောရရင် MVC နိုင်ငံသားစစ်စီရေးကပ်ပြားကိုမြန်မာနိုင်ငံသားဥပဒေအရထုတ်ပေးထားတာဖြစ်ပါတယ်ရခိုင်ပြည်နယ်ကအိုးအိမ်စွန့်ခွာထွက်ပြေးသူတွေထိုင်းထုတ်ကတဲ့စခန်းတွေကနေနေရပြန်လာသူတွေအပါအဝင်တနိုင်ငံလုံးမှာဒီအစီအစဉ်တိုင်းဆောင်ရွက်နေပါတယ်MVC ဆိုရာဟာနိုင်ငံသားဖြစ်ဖို့လမ်းကြောင်းဖြစ်ပါတယ်။အရင်က MVC ကတ်ခိုင်ထားသူတွေအနေနဲ့နိုင်ငံသားဖြစ်ဖို့နှစ်နှစ်ကြာပေမဲ့အခုတော့အချိန်တို6လအတွင်းရအောင်လုပ်ပေးမှာဖြစ်ပါတယ်
။မြန်မာနိုင်ငံတွင်းမွေးဖွားတဲ့ကလေးမှန်သမျှအခုအစ်စ်ပြဋ္ဌာန်းလိုက်တဲ့ကလေးတငယ်ဆိုင်ရာဥပဒေတည်းအရာမွေးဖွားစီရင်လက်မှတ်ကိုရရှိမှာဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ်
။ Our new child rights law guarantees the right of register at birth for all children.
မြန်မာနိုင်ငံရဲ့ကလေးသူငယ်ဆိုင်ရာဥပဒေအသေးအလူမျိုးဘာသာကြားမှမခွဲခြားပဲကလေးအလုံးအတွက်မွေးဖွားချိန်မှာမှတ်ပုံတင်နိုင်ခွင့်ကိုအမှတ်ခံပေးထားပါတယ်။ဒါကလေးမှနောက်ကျမကြံစေရဘူးဆိုတဲ့ရည်မှန်းချက်အကောင့်ထဲပေါ်ဖို့တနိုင်ငံလုံးမှာကလေးမွေးစည်းရင်းကိုအခမဲ့မှတ်ပုံတင်လို့ရအောင်ဆောင်ရွက်ပေးနေပါတယ်။
2016နဲ့2019ခုနှစ်မှာအာဆာအဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းနေဆက်ကလုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်မြန်မာစစ်တပ်ကပြန်လည်နှိမ်နင်းနဲ့ပြင်းထန်လာတဲ့နေမြေရှင်းလင်းရေးမှာဒေသငယ်ရိုဟင်ဂျာတွေတိမ့်နေချီအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့ခေါ်ဝေါ်ကတော့မြန်မာဆိုရကအတိမတ်ပြုလက်ခံခြင်းမရှိပါဘူး။ဒေါက်တာဝင်းမြတ်အေးကတော့မြန်မာနိုင်ငံမှာနေထိုင်ခဲ့ကြတဲ့ဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့အစိုးရကအဆင်သင့်ဖြစ်နေကြောင်း UNHCR အစည်းအဝေးမှာပြောပါတယ်။ကော့ဆက်စ်ဘဇာဒုက္ခသည်စခန်းတွေမှာရှိနေတဲ့ရခိုင်ပြည်နယ်မှာနေထိုင်ခဲ့ကြသူတွေတဲ့နေထိုင်ခွင့်ရထားတဲ့ပုံစံအမျိုးမျိုးရှိနေတယ်လို့လည်းဒေါက်တာဝင်းမြတ်အေးကဆိုပါတယ်။ဒါကြောင့်အချက်လက်ပြည့်စုံသူတွေဆိုရင်နိုင်ငံသားမှတ်ပုံတင်ကတ်ကိုထုတ်ပေးမှဖြစ်ပြီးဘာတက်တေကန်ကတ်ပြားမှမရှိသူတွေအတွက်တော့ MVC ကတ်ကိုချက်ချင်းထုတ်ပေးမှဖြစ်ကြောင်းဒေါက်တာဝင်းမြတ်အေးကအစည်းအဝေးမှာအခုလိုရှင်းပြပါတယ်
။ We cannot classify all of them as stateless.
သူတို့အလုံးကိုနိုင်ငံမဲ့တွေပါလို့ကျွန်တော်တို့သတ်မှတ်လို့မရပါဘူး။တချို့မှာမြန်မာအစိုးရကထုတ်ပေးထားတဲ့တက်တေကန်ကတ်ပြားတွေရှိနေပါတယ်။လက်ရှိမြန်မာနိုင်ငံမှာပြဋ္ဌာန်းထားတဲ့နိုင်ငံသားဥပဒေအရတချို့သူတွေရဲ့အခြေလက်တွေပြည့်မီတယ်ဆိုရင်နိုင်ငံသားမပုံတဲ့ကထုတ်ပေးမှဖြစ်ပါတယ်။တသက်ကံကပ်ပြားဘာမှမရှိသူတွေအတွက်တော့ MVC card ကိုချက်ချင်းထုတ်ပေးမှဖြစ်ပါတယ်။တစ်ချိန်တည်းမှာပဲသူတို့ကိုနိုင်ငံသားအဖြစ်လျှောက်ထားဖို့တမတ်ချက်တွေအတိုင်းဆက်လက်ဆောင်ရွက်ပေးမှဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နယ်စပ်ကနေရပြန်လာမဲ့ဒုက္ခသည်တွေတဲ့ MVC card ကင်ထားမဲ့သူတွေအတွက်တွာလာလှုပ်ရှားခွင့်ကိစ္စကိုသူကအခုလိုပြောပါတယ်။
NVC grants freedom of movement to the extent that the security
NVC card ကိုရောက်ပြီးတော့လုံခြုံရေးအတိုင်းအတာခွင့်ပြုထားသလောက်လွတ်လပ်စွာသွားလာခွင့်ရှိမှာဖြစ်ပါတယ်။ NVC card ကိုင်ထားသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေဆက်ဖြတ်ကျော်ခွင့်လက်မှတ်နဲ့သွားခွင့်ရမှာဖြစ်ပါတယ်။သူတို့မှာလွတ်လပ်စွာသွားလာခွင့်နဲ့ပတ်သက်လို့လူမှုဆိုင်ရာကန့်သတ်ချက်တွေရှိနေတဲ့ဆိုတဲ့အချက်ကိုကျွန်တော်တို့လူလူပြုမထားပါဘူး။လူမှုအတိုင်းဝိုင်းတွေကြားမှာယုံကြည်မှုနဲ့သာသနာရှိမှုတွေကိုတည်ဆောက်ပြီးဒီပြဿနာကိုကျွန်တော်တို့ဖြေရှင်းနေပါတယ်။
ဒါအပြင်နှစ်ပေါင်း80ကြာပြည်ရင်းစစ်နဲ့နှစ်ပေါင်း90ကြာစစ်တပ်ကအုပ်ချုပ်ခဲ့တာဒီမိုကရေစီပြုပြင်ပြောင်းလဲရေးနှစ်အနည်းငယ်လောက်ပဲရှိနေသေးတာစတဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းဒေါက်တာဝင်းမြတ်ကြီးကပြောသွားပါတယ်။ ဒုက္ခသည်တွေနေရပြည်ရေးအစီအစဉ်မှာ UNHCR UNDP တို့ဘက်ကကူညီဆောင်ရွက်မဲ့ကိစ္စတွေအတွက်မြန်မာအစိုးရနဲ့နားလည်မှုစာကျွန်းလွှာလက်မှတ်ရေးထိုးတဲ့ကိစ္စကိုလည်းဝန်ကြီးဒေါက်တာဝင်းမြတ်အေးကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ်အမှုဆောင်ကော်မတီအစည်းအဝေးမှာအလေးပေးပြောကြားခဲ့ပါတယ်ရှင်။